လေးစားရပါတော့တောတာရှင်များရှင်လူဘဝမှာအကုသူဒုစရိုက်နဲ့တောကပြာပါဒတွေသာရှိတာမဟုတ်ပဲစိတ်ထားတတ်နေတတ်ရင်ကိုယ်စိတ်ချမ်းသာတယ်ဆိုတဲ့အတိတရားရဖို့လောကဒဏ်အချိုးအကွေအများကြီးကိုရင်ဆိုင်ခဲ့ကြပါတယ်ရိမ့်လိုက်ရိုင်းလိုက်တက်မှတ်သွားလိုက်နဲ့သွားနေရတာကဘဝပါပဲပျော်ရွှင်မှုဆိုတာကလည်းယုံကံမှုတွေအရှုံးတွေနဲ့ဖွဲ့စည်းထားတာဖြစ်ပြီးမျှော်လင့်ချက်ကဆယ်ယူထားရတဲ့အရာဖြစ်တယ်လို့ကျမမှတ်သားခဲ့ရဘူးပါတယ်ဒီမျှော်လင့်ချက်ဆိုတာနဲ့ကျမတို့အသက်ရှင်နေထိုင်ကြရတာဖြစ်ပါတယ်မြန်မာနိုင်ငံမှာလူအခွင့်ရေးအတွက်တောင်းဆိုခဲ့လို့ခါးသီးဘွယ်ရာရရှိခဲ့တဲ့မိသားစုခွဲခွာခြင်းနဲ့လူအခွင့်ရေးဆုံးရှုံးရတဲ့နိုင်ငံရေးအကျဉ်းသားတွေလည်းအကျဉ်းထောင်တန်တိုင်းတွေနောက်မှာမျှော်လင့်ချက်နဲ့အသက်ရှင်ခဲ့ကြရပါတယ်ဒီလိုအကျဉ်းထောင်ထဲမှာတဘာဝတရားနဲ့ရိုးရာတလေထုံးစံအမှုပညာတွေကနူးညံ့တိမ်မွေးတဲ့စိတ်ခံစားမှုကိုဖန်တီးပေးခဲ့ပါတယ်ဆရာကြီးဦးတင်မိုးရေးတဲ့ကြပြားတပိုက်လိုအကြီးတန်းဘဝကိုတနည်းတဖန်အလှဆင်ရတယ်လို့ဆိုခဲ့တဲ့နိုင်ငံရေးအကျဉ်းသားဟောင်းကိုစန်းစော်ထွေးအကြောင်းဒီတပတ်ကျမပြောပါရစေစွန့်ပစ်ပစ္စည်းကိုအမှုပညာမြောက်အောင်ဖန်တီးခဲ့တဲ့ကိုစန်းစော်ထွေးကိုကျမတွေ့ဆုံခဲ့ပါတယ်နူးညံ့ပျော်ပြောင်းတဲ့အတန်နဲ့73နှစ်ကြာကြာဖြတ်သန်းခဲ့ရတဲ့အကျဉ်းထောင်တွင်ဘဝကိုသူယုံကြည်ရာနိုင်ငံရေးနဲ့သူမျက်နှိုးရာအမှုပညာနဲ့ဖြတ်သန်းခဲ့တဲ့အကြောင်းအခုလိုပြောပြခဲ့ပါတယ်1996မှာဗိုလ်တထောင်တက္ကသိုလ်မှာကျွန်တော်စတင်တက်ခဲ့ပါတယ်မေဂျာကသမိုင်းဘာသာရပ်ပါကျောင်းသားဘဝနဲ့နိုင်ငံရေးကိုကျွန်တော်စိတ်ဝင်စားခဲ့ပါတယ်။ကျောင်းသားသမဂ္ဂဥဆောင်ဖွဲ့စည်းရေးကော်မတီဖွဲ့တော်ကော်မတီဝင်အနေနဲ့ကျွန်တော်ကသင်ကန်းညိုမြို့နယ်ကနေတာဝန်ယူရပါတယ်။ဖိနှိပ်မှုပြင်းထန်တဲ့အချိန်ကွန်ပျူတာစာစီစာရိုက်မိတူကူးဖို့ခက်ခဲပါတယ်။ဘသူမှမလုပ်ရဲကြပါဘူး။ဒါကြောင့်ဖျောင်းဆက်နဲ့လုပ်ရပါတယ်။23ရက်6လ1999မှာကျွန်တော်အဖမ်းခံရပါတယ်။နေ့လယ်7နာရီမှာလက်ကီးလက်ဖက်ရည်ဆိုင်ကထွက်ကျွန်တော်အဖမ်းခံရတာပါထောက်လှမ်းရေး3ယောက်ဝိုင်းချုပ်ပြီးဖမ်းရတာပါစစ်ကြောရေးမှာကျွန်တော်တလခွဲကြခဲ့ပါတယ်မိုးတွေမိပြီးနေမကောင်းဖြစ်နေတဲ့အချိန်ကျွန်တော်ကိုမုံရွာမြင်းညာပခုတ်ကူကိုဘာလို့သွားတာလဲလို့ထောက်လှမ်းရေးကမေးပါတယ်ကျွန်တော်ကတနခါလိုချင်လို့သွားတာလို့ဖြေတော့ဝိုင်းထိုးကြပါတယ်မသုံးလုံးနေမြေးกว่าမင်းကလက်တန်ရှည်တယ်ဆိုပြီးမေးတော့တာပဲအနုနီးနဲ့ထမင်းမကြွေးရေမတိုက်ဖဲထားတာကလည်းတိတ်ကိုထိရောက်ပါတယ်ရေမတိုက်တော့တတွေးတောင်မထွက်ဘူးအတန်လဲမထွက်တော့ပါဘူးငမိုးရိတ်ချောင်းကကျွန်တော်အတွက်လွတ်မြောက်ရေးမဟာဗျူဟာကြတဲ့လမ်းကြောင်းလို့အနှိပ်ဆက်ခံနေရရင်ကျွန်တော်တွေးမိပါတယ်ထောက်လှမ်းရေး26ဘေးလီတရားနှားမှာပါကျွန်တော်ကိုဓာတ်ပုံရောက်တော့ချောင်းရေပြင်ကိုမြင်နေရပါတယ်ဖြားနေတဲ့ကျွန်တော်ကိုအခွင့်အရေးပေးတာကခုံမှာလက်ထိတ်တစ်ဖက်ပဲခတ်ထားပါတယ်လက်ထိတ်ကိုချွတ်နိုင်ရင်ကျွန်တော်ထွက်ပြေးနိုင်ပြီးခေါင်းမိုးမျက်နှာချက်ကနေတွတ်ခွာပြီးငမိုးရိတ်ချောင်းနဲ့ခုံဆင်းမယ်ရေကူးရင်မြစ်ဝကိုရောက်မယ်မော်လမြိုင်ရောက်မယ်လို့တွေးပြီးခုံကိုတွားနဲ့ဖြေးပေးချင်းကြိုက်ပါတယ်ကြိုက်ဖြတ်တဲ့အတန်ကိုကြားပြီးသူတို့လာကြည့်လို့အရေးမြင်ရင်ကျွန်တော်ရက်လိုက်ပါတယ်သူတို့တိတွားချိန်မှာတစ်သားမှုံတွေအများကြီးဖြစ်နေပါပြီထောက်လှမ်းရေးတွေစိတ်ဆိုးပြီးဝိုင်းကန်ကြတာကျွန်တော်အသက်ထွက်ပြီးတော့ထင်တာပါဘာလို့ကြိုက်တာလဲတဲ့ကျွန်တော်ကငငယ်တည်းကစိတ်လှုပ်ရှားရင်ပေးတန်ခဲတန်ကြိုက်တတ်တယ်ဆိုတော့6ပောက်ထဲခတ်ပြီးတညာလုံးသွားနဲ့ကိုင်းလို့ပြစ်ထားခဲ့ပါတယ်6ပောက်ထဲမှာအနေရခတ်ပြင်မဲ့တမျိုးတက်တာတာကတော့ထိုးချိတ်တာကန်တာရက်သွားတာပါအမိတ်မချခင်တီးတန်ထောင်မှာအချုပ်ဘဝနဲ့ကျွန်တော်နေခဲ့ရပါတယ်ဘေးလီအောင်တပြေစစ်ကြောရေးကနေတီးတန်ထောင်ကိုပို့လိုက်ပါတယ်ပြင်ဆင်ထားတယ်ဆိုပေမဲ့ကျွန်တော်စိတ်လှုပ်ရှားမိပါတယ်ငါနဲ့ငါမိသားစုအပြင်လောကကြီးနဲ့ခွဲခြားမဲ့ဘူးတကားလို့တွေးမိပါတယ်ထောင်အဝင်မှာကျွန်တော်အရင်ထောင်ကြဘူးတဲ့သူတွေကဖြည့်ရှင်းသွားပါတယ်။ကြံ့ကြံ့တန်တန်ဆက်ဆံရင်ဒီလိုမဆက်ဆံဘူးထောင်ကြဘူးခဲ့တဲ့သူတွေကကန့်ကွက်ရင်ထောင်အာဏာပိုင်ကပြော့သွားပါတယ်။ဒါကိုမြင်ရတော့ကျွန်တော်အတွက်အလိုက်သင့်ဖြစ်သွားပါတယ်။ပကိုးကကိုလင်းလုံးအဖွဲ့တီးတန်ထောင်ကိုရောက်လာပါတယ်။အဲ့ဒီထဲမှာကိုကျော်ဝေဆိုးတို့ပါလာပါတယ်။မှတ်မှတ်ရရမြို့သားလို့ထင်နေတဲ့ကိုကျော်ဝေဆိုးကချီးလက်တချင်းတွေစိုးပါတယ်။ကဗျာဆရာကိုအောင်ပွင့်ကကဗျာရွတ်ပါလေထောင်ထဲမှာစိတ်မညစ်ဖို့ထောင်ဆိုတဲ့ခံစားမှုပြောက်အောင်ကဗျာရွတ်ခိုင်းပါလေအရင်ဆုံးရစ်သူကိုဩဘာပေးကြပါလေကိုစောတက်ထွေးကဗျာဆရာကိုငင်းတစ်တို့လည်းရွတ်ကြပါလေ မြမသာចောင်းသာကိုကျော်စွာလင်းလင်းကပြရွတ်ကောင်းပါတယ်ကပြရွတ်တန်ကြားရင်ကျွန်တော်အားရှိပါတယ်စကလုံးတွေကကျွန်တော်ကိုစိတ်ခွန်အားဖြစ်စေပါတယ်နှစ်တိုက်ကနေလကိုမြင်ရဖို့ထောင်တန်မှန်တလင်းကိုပါအပ်ကြည့်မှကျွန်တော်မြင်ရပါတယ်ဒီခံစားမှုကကျွန်တော်ကိုကပြရရေးဖို့တွန်းအားပေးလိုက်ပါတယ်တန်မှန်တလင်းကိုပါအပ်လငတ်နေတဲ့သူတွေလို့ကျွန်တော်စိတ်ကူးနဲ့ကပြရရေးမိပါတယ်အင်းစိန်အထူးခုံရုံးမှာကျွန်တော်တို့ကိုအမိန့်ချပါတယ်ကိုစောတက်ထွေးနဲ့ကျွန်တော်အပါဝင်အမှုရွဲ၉ယောက်မှာကျွန်တော်ကအသက်ငယ်ဆုံးပေမဲ့နှစ်အများဆုံးမှာထောင်နဲ့36နှစ်တဲ့28နှစ်ကြာသူကထောင်ထဲမှာတရက်ပင်စိုက်စားမယ်ကျွန်တော်ကတော့အုံးမင်စိုက်စားတဲ့ထောင်ထဲကြာတော့ထောင်ကျသွားပြီဆိုတော့စိတ်ဒုံဒုံကျသွားပါတယ်လွတ်ချင်စိတ်လွှမ်းမိုးမနေတော့ပါဘူးကဗျာဆရာကိုအောင်ပွင့်တို့ကြောင့်ကျွန်တော်စိတ်ပြောင်းသွားပါတယ်ထောင်ဆိုတဲ့ချင်းချောက်မှုကထောင်ထဲမရောက်ခင်မှာပူကြီးပါတယ်ထောင်နှဲရောက်တော့ပိုးပြီးလေးလံမနေတော့ဘူးတဲ့နောက်တစ်ပတ်မှတော့အင်းစိန်တောင်ကူတောင်ကြီးထောင်အတွင်း12နှစ်6လကြာကိုစန်းစော်ထွေးဖြတ်တန်းခဲ့တဲ့ထောင်ဝင်းဘဝအကြောင်းတင်ပြပါမယ်ရှင်